ဆရာရေဆရာကဗျာနာမည်ကိုဘယ်လိုပေးထားပါသလဲခင်ဗ
ျရှင်းနေလုံးရေတော့ပေါ့
ဟုတ်ကဲ့ဆရာကြီးကြားပါရစေ
တော့ဗမာပြည်ပြည်သူစည်းရုံရှင်းလေးလုံးက230ရင်တိုင်တဲ့ပြည်ရှမ်းချင်းကချင်းကရင်ကရမြန်မာရခိုင်တရုတ်ကလာကျောင်းသားရဟန်းဘန်းရွယ်တီလာရှင်မျက်မမြင်ရောမျက်မြင်ရောသူတစဉ်ရောပေါက်ပြားရောလေးရောမြရောဒုတ်တာရောတော်ရောမျိုးပါဗမာတပြည်လုံးချင်းချင်းချုံနဲ့မဆုံးနေညာတွေးတော်ကြပြီဒီလိုတိုင်ဖောက်လက်သည်မြောင်ချီဒီလိုဟစ်ကျွေးသွေးစီပြီဆေအနာရှင်အလောမရှိလောမရှိတပါဒီစနစ်တိုက်ကြပြေတိုက်ကြပြေဒီမိုကရေစီရရှိရေးတော်ရေးတော်ရေးလူခွန်ရေးရရှိရေးတော်ရေးတော်ရေးတော်ရေးမော်တော်ရေးလို့ချေချွေးလူတို့တောင်းဆိုမှုသည်လေတုစီတုရေတုတုံဟိတော်လင်းကြီးဟိလူတန်းသိန်းတို့မချိမ့်မချက်လမ်းမော်တက်ကြဖက်လော်ဖက်လော်တပါတီထူလော်ထောင်လော်ဒီမိုကရေစီအရေးတော်ဘုံအောင်ရမည်အရေးတော်အောင်ရမည်အရေးတော်ဘုံအောင်ရမည်တို့တိုက်ပွဲဆင်းနွှဲချေသူကြီးအရေးတော်ဘုံအောင်ရမည်ဟောပါပဲခင်ဗျာ
ဆရာကြီးအဲ့တော့ဒီ1988လူတို့အရေးတော်ဘုံကိုဆရာအခုအချိန်မှာပြန်ကြည့်တဲ့အခါဘယ်လိုသုံးသပ်မိပါသလဲခင်ဗျာ
ဖြစ်လေးလုံးအရေးတော်ဘုံဆိုတာဟာဒီမြန်မာတမိုင်မှာအကြီးကျယ်ဆုံးအရေးတော်ဘုံတစ်ခုဖြစ်တယ်ဆိုတော့စာပေါ့ဗျာဘာလို့လဲဆိုတော့သူဟာလက်နေလေအောင်မြင်သောမကျန်တောင်းမကြီးပြန်မကျန်တိုင်းနယ်လူမျိုးပေါင်းစုံပါဝင်ဆင်နွှဲကြတယ်လူတန်းသားအလူလွာတည်တည်ပါဝင်ဆင်နွှဲကြတယ်နောက်ဆုံးစစ်သားတွေရဲသားတွေပါပါဝင်ဆင်နွှဲကြတယ်အတွေ့ဒီရုံးဟာအကြီးဆုံးဆုံးအရေးတော်ပုံဖြစ်ပါတယ်လို့ကျွန်တော်ယူဆပါတယ်ဗျာ
ဆရာကြီးလက်ရှိမြန်မာနိုင်ငံရဲ့အခြေအနေရောဘယ်လိုမြင်သလဲခင်ဗျအ
ရေးတော်ပုံကြီးအလားပြီးသွားပြီဆိုတော့စစ်စိုးရဟိုထုတ်ချနိုင်လိုက်တယ်ရတန်းဒီမိုကရေစီ AC ဒီစိုးရတက်လာပြီးတော့ဒီမှုဒီလမ်းကြောင်းမဟုတ်ပြန်ရောက်တယ်လို့ဆိုနေပါတယ်နော်ဒါပေမဲ့2008အခြေခံဥပဒေကစေအစိုးရထိတ်မှတက်မတင်ပေမဲ့တမန်သားစစ်သားတွေကလည်းလွတ်တော်တွေမှာယူနီဖောင်းဝတ်တွေနဲ့ပါနေတဲ့ဥစ္စာကတကယ်တော့ဒီမိုကရေစီမဟုတ်သေးဘူးမင်္ဂလာမရှိသေးဘူးလို့ယူဆပါတယ်ဗျာ
ဆရာအဲ့ဒါဆိုရင်ဒီနေ့1988ရှစ်လေးလုံးအရေးတော်ပုံလူလူအောင်ကြွမှု230ပြည့်မှာမြန်မာပြည်သူလူထုတွေကိုဆရာရင်ထဲမှာဘာများပြောလို့ပါလဲခင်ဗျာ
အစ်စ်ဆိုးရမရှိတော့ပဲရတနာဆိုးကတက်လာတယ်တက်လာတဲ့ခါမှာ Facebook ဘာညာရတနာတွေနဲ့စကားပြောကြတဲ့ခါမှာဘာမှအချင်းချင်းထူးလာဟုတ်ဘာညာဆိုဖြင့်ပြောတာရပါဗျာအဲ့ဒါကျွန်တော်ပြောရတယ်နှစ်ပေါင်း50ကျော်60အစ်စ်ဆိုးရကဖုတ်ဖက်ကြည့်အောင်နင်းချေဖြစ်စည်းသွားတဲ့တတိယကရာမာခဏဥကြဆုံးနဲ့အမွဲဆုံးနိုင်ငံဖြစ်သွားခဲ့ရတယ်ဒါဟာကျွန်တော်တို့ရတန်းနိုင်ငံရေးသမားတွေကပြောတာမဟုတ်ကမ္ဘာပညာရှင်ကြီးတွေကနေပြီးတော့သုံးသက်ချက်ဖြစ်တယ်ဒီဆိုရလဲငင်းတော့မရဘူးအဲ့လိုဖြစ်သွားတဲ့ဥစ္စာကိုကျွန်တော်တို့က၄ငန်းနှစ်လောက်နဲ့တော့ပြန်ပြီးတော့နှလန်းတို့အောင်ဘယ်နည်းနဲ့မှမလုံနိုင်ဘူးဘယ်သူမှမလုံနိုင်ဘူးဗျအဲအဲ့တော့အာခင်ဗျားတို့မလုံနိုင်ရင်တို့ပြန်ယူရနိုင်မယ်ဆိုတာမျိုးကမျိုးအဲတချို့ဗီဒီယားအတန်ပြည့်ကြတာတွေဖြစ်ရှိတာပေါ့ဗျာအဲ့နာရီအတွက်ကတော့ဗမာပြည်သူပေါင်းဟာတတိရှိရှိနဲ့တက်တက်ကြွကြွနဲ့ပေါ့ဗျာကိုယ်စွမ်းကိုယ်ယုံကြည်စွာနဲ့ကျွန်တော်တို့ရထားတဲ့အခွင့်ကြီးလားအစိုးရရွေးချယ်နေတဲ့အခွင့်ကြီးရှိတာပဲဒီအစိုးရမကြက်ရင်လည်းကျွန်တော်တို့ကမင်းနဲ့ပဲရွေးချယ်ထပ်ပြီးတော့ရွေးချယ်နိုင်တယ်မင်းနဲ့ပဲထပ်ပြီးတော့ရွေးချယ်ပြီးတော့ကျွန်တော်တို့လိုချင်တာကိုတောင်းဆိုကြရမယ်နော်အဲ့ဒါပြည်သူ့အခွင့်ကြီးဒီမိုကရေစီရေးပဲစိတ်အနေရှင်အကိုပြန်ရောက်ဖို့တော့မတန်တာကောင်းဘူးနော်တန်တာတဲ့ဆိုတဲ့ဥစ္စာမျိုးဟာကျွန်တော်သိရသလောက်ကတော့စက်တက်ကလူတွေရဲ့လေသာမဲသူတို့စားခဲ့တောက်ခဲ့ရတဲ့လူရဲ့လေသာမဲဘယ်လိုပဲသူတို့ပြန်ယူယူသူတို့ကလောက်တတ်တာမဟုတ်နော်အဲ့တော့စက်တက်ဟာနိုင်ငံရေးပါတီမဟုတ်ဘူးဆိုတာကိုစက်တက်ကလည်းသတိထားမယ်ကျွန်တော်အရသားတွေကလည်းစက်တက်နဲ့နိုင်ငံရေးနဲ့မဆိုင်ဘူးဆိုတာသတိထားမယ်စက်တက်ဆိုတာကပြည်သူလူတို့ကကြွေးတာပြီးပြည်သူလူတို့ဟိုကာကွယ်ဖို့ရဖြစ်တယ်ပြည်သူ့ကိုပိနေဖို့မဟုတ်ဘူးနော
်လက်ရှိဒေါ်အောင်ဆန်းစုကြည်ရဲ့လောက်ကင်ဆောင်ရွက်ချက်ဒီပေါ်ဝေဖန်မှုအများကြီးရှိပါတယ်ခင်ဗျာဆရာရောဘယ်လိုသုံးသပ်ပါလဲခင်ဗျာ
ဒေါ်အောင်ဆန်းစုကြည်ကကျွန်တော်နိုင်ငံရေးကိုလည်းနားလဲပါတယ် ပြီးတော့ရေးတော့ပုံဆရာအခုတည်းပဲမဲ့လောက်ရတာဟာနှစ်ထောင်ရှစ်ဦးတွင်လည်းလောက်ရတာဟာလွတ်တော်မှာခုနပြောသလိုပဲအဲတမတ်သားစစ်တပ်နဲ့လုံနေကြရတာဟာအမှန်တကြီးကြပါတယ်နော်သူလုံးလုံးရှားရှားလုံနေတာငငယ်ဟိုသတိတရားထားပြီးတော့လုံနေကြရတာဟိုဘေးကနေပြီးတော့အားမလို့အားမရဖြစ်ကြတာဟိုလေသာနာပါတယ်ဒါပေမဲ့ကျွန်တော်တို့ တော်စံစုကြည့်ပါအရေးချင်းလို့တော့ကျွန်တော်တို့ယုံကြည်တယ်နော်ခင်ဗျားတို့အတွက်အောင်တမိကျုံကြရင်ရွေးကောက်ပွဲနဲ့ဖေရှားလို့ရပြီမယ်လေတော်အောင်စံစုကြည့်လောက်တော်တဲ့ခေါင်းဆောင်မျိုးကျွန်တော်တို့ကခုတည်းကမြင်ကောင်းမမြင်သေးပါဘူးလူငယ်တွေလည်းမမြင်ဘူးလူကြီးတွေလည်းမမြင်ပါဘူးအဲ့တော့ကျွန်တော်တို့ဝေဖန်မှာဆွေးနွေးပါပါဝင်ဆောင်ရွက်ကြပါအဲဒီအမနာပါအရင်မပြောကြပဲနဲ့ပေါ့ဗျာအဲ့တော့ကျွန အမြစ်တရားခံရတာပါပဲဗျာ။အဲ့တော့ကျွန်တော်တို့ဒီမိုကရေစီဆိုအမြင်ရတဲ့ရေးကြည့်ပါတယ်နော်။ကျွန်တော်တို့လွတ်လပ်စွာပြောဆိုခွင့်လွတ်လပ်စွာရေးသားခွင့်ဆိုတာကျွန်တော်တို့ကိုယ်တိုင်မရှိတဲ့အတွက်ကြောင့်ခံစားခဲ့ကြရပြီ။ဟုတ်လား။တိုင်းပြည်သူတွေအများကြီးပြပါဦးလေလွန့်စင်ရောက်သွားခဲ့ကြပြီเนาะအဲ့ဒါအချိန်ကြီးကမကောင်းနေဘူးဆိုပြီးတော့ပေါ့ဗျာเนาะဝင်နေတာပါပဲเนาะ